စစ်ဆောင်ကြသူတွေငတ်မွနေသူတွေလင်းချက်ဖက်ခါသူတွေတိုးလာနေတဲ့ဆူဒါန်နိုင်ငံကရွှေပြောင်းနေထိုင်ကြသူတွေရဲ့အကြက်တဲဟာပိုပြီးဆိုးရွားလာနေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောင်နေတယ်လို့ရွှေပြောင်းနေထိုင်မှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ကအင်ကာနေကသတိပေးလိုက်ပါတယ်ရွှေပြောင်းနေထိုင်ကြရတဲ့ပမာဏနဲ့နောက်ဆက်တွဲလူသားချင်းစာနာမှုလိုအပ်ချက်တွေကနေတိုင်းကြီးမားလာနေပါတယ်လို့ IOM ညွှန်ကြားမှုချုပ် Amy Pope ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့သတင်းတောက်တွေကိုပေါ့ဆူဒန်ကနေဗီဒီယိုနဲ့ပြောကြားလိုက်တာပါရွှေပြောင်းနေထိုင်ကြသူ70သန်းရှိသွားပြီးစက်တင်ဘာလကတည်းက2သိန်းတိုးများလာတာဖြစ်တယ်လို့လည်းသူကဆိုပါတယ်နောက်ထပ်3,000,000ကဆူဒန်စက်ကိုဖျက်ပြီးဒုက္ခသည်တွေဖြစ်ထွက်ပြေးခဲ့ကြရတယ်လို့လည်းသူကပြောပါတယ်ဆူဒန်လူဦးရေရဲ့30ရာခိုင်နှုန်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါဒါကြောင့်ရွှေပြောင်းကြရတဲ့သူက14သန်းကျော်ဖြစ်နေပါတယ်အဒီလူရဲ့တဝက်ကအမျိုးသမီးတွေဖြစ်ပြီးလေးပုံတဘူက9နှစ်အောက်ကလေးတွေဖြစ်တယ်လို့ညွှန်ကြားမှုချုပ်အေမီပုတ်ကပြောပါတယ်ဆူဒါမဆူဒါစစ်တပ်နဲ့ပြည်သူစစ်ဖွဲ့ RSF တို့စစ်ဖြစ်နေကြတာ18လကြာခဲ့ပြီဖြစ်ပြီးလူပေါင်း 24,000 ကျော်သေဆုံးခဲ့ပြီလည်းဖြစ်ပါတယ်အိုရင်ပြရတဲ့အခြေအနေအတွက်ပေးဆက်လိုက်ရတာတွင်နဲ့လူအချက်တွေကိုသိမြင်သတိထားမိအောင်ပုံရဟန်းမင်းကြီးဟာ၄ရက်ခီးစဉ်ဖြစ်တနင်္လာနေ့မှာဆူဒန်ကိုရောက်ရှိခဲ့ပါတယ်